နယ်စပ်ဒေသတွေကတဆင့်ထိုင်းနိုင်ငံရဲ့တရားမဝင်ဝင်ရောက်လာသူအများစုပါတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဒေသအသီးသီးကအချင်းထောင်တွေမှာထိန်းသိမ်းထားရကနေနယ်စပ်ကိအသီးသီးကနေပြန်လည်ပို့ဆောင်ပေးနေတာပါဒီကနေ့ဇွန်လ18ရက်နေ့မှာတော့ရနောင်းကော့တောင်းနယ်စပ်ကိကနေမြန်မာနိုင်ငံသား150ပြန်ပို့တာပါဒီကနေ့ပြန်ပို့တဲ့မြန်မာနိုင်ငံသားတွေအကြောင်းထိုင်းနိုင်ငံမြန်မာတန်ရုံးလုံတမားတန်အရာရှိဦးရဲလင်းထက်ကအခုလိုပြောပါတယ်
အများဆုံးဘက်ကတော့ပြည်မှုဆိုင်ရာလည်းရှိတယ်ပြည်မှုဆိုင်ရာတော့နည်းတာပေါ့ဒါပေမဲ့တရားမဝင်လာတဲ့လူတွေကများတယ်တရားမဝင်လာပြီးတော့တရားမဝင်တချို့ကြတော့တစ်ခါလည်းဝင်တယ်နောက်ကထပ်ဝင်တဲ့လူတွေရှိတယ်အဲ့လိုနှစ်ခါသုံးခါဝင်တဲ့လူတွေရှိတော့လူကမလျော့တော့မလဲပြန်ပြန်ကြီးများလာတာအခုဆိုရင်မလေးသွားတဲ့လူတွေလည်းရှိတယ်မလေးဘက်ကခိုးဝင်တယ်ထိုင်းကနေတဆင်ခိုးဝင်တယ်အဲ့လူတွေလည်းဖန်လာတယ်အဲ့လူတွေလည်းများတယ်ဗျဟောစာအဓိကတော့ဟုတ်တာဟိုင်ဟိုင်ဟိုင်ဟိုင်ဘက်မှာဆောက်ကလာဘက်မှာပုံရတယ်အဲ့လူတွေအဲ့လူတွေကြတော့လေဒီကော့ရနောင်းလာဝကပဲပို့တော့တောင်ပိုင်းတစ်ခုတော့ရနောင်းလာဝကပဲအဓိကထားပြီးပို့တော့လူတွေကပြည့်လာလူတွေကများလာတာပေါ့အဲ့ဒါတွေရှိတယ
်ထိုင်းနိုင်ငံရနောင်းခရိုင်အချင်းထောင်တွေတဲ့ထိုင်းရဲတပ်ဖွဲ့ကဖမ်းမိထားတဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတစ်လ3ချိန်ပြန်လဲခေါ်ဆောင်ပေးနေပြီမဲ့ဖမ်းဆီးခံမြန်မာနိုင်ငံသားအများအပြားရှိနေသေးတာကြောင့်ထောင်တွင်းအနေဆင်းရဲတာတွေလည်းကြားသိနေရတယ်လို့သူကဆက်ပြောပါတယ်2022ခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတင်မြန်မာနိုင်ငံသား1000ဝန်းကျင်လောက်ဖမ်းဆီးခံထားရတာပါဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးခက်ခဲမှုတွေကြောင့်အလုတ်ကန်ရှာဖွေဖို့အတွက်လူကုန်ကူးသူတွေနဲ့လာကြရင်ဖမ်းဆီးခံခဲ့ကြရတာပါမုံရွာကနေထိုင်းနိုင်ငံမှာအလုတ်လုတ်ကန်မှုစီစဉ်ဆောင်ရွက်ပေးမဲ့သူကိုမြန်မာငွေကျပ်23သိန်းပေးခဲ့ရတဲ့မတ်တန်နာကသူကြုံခဲ့ရတာကိုခုလိုပြောပြပါရယ
်။တကယ်နေလေစီးပြီးသွားတယ်ဖြင့်။နောက်ပြီးတော့ရနောင်ရောက်တော့မိသွားတယ်။ကားပေါ်မှာမမိတယ်။ပြီးတော့ပွဲစားမပါတဲ့အတွက်မိတို့၃လပါနေနေရတယ်ဖြင့်အချုပ်ထဲမှာ။အာနေပြီးတော့ဟိုမှာလဲအချုပ်ကတော့သူတို့အဆင်ပြေပါတယ်။ဒါပေမဲ့တနေ့ဓမင်း၃ချိန်ကျွေးတယ်။အော်ကျန်တဲ့ဥစ္စာတော့ကိုယ့်အနောက်ကိုကိုယ်ပဲပေါ့။နောက်ပတ်စံရှင်သုံးရတယ်ပတ်စံမရှင်မသုံးရဘူးရှင်။တနေ့ရထားရတာတော့တော်တော်လေးကျက်တယ်။ကြောက်သွားပြီ။
ထိုင်းနိုင်ငံမှာအလုပ်လုပ်ကံမှုသွားခြင်းသူတွေကိုတရားဝင်လမ်းကြောင်းကနေပဲဝင်ရောက်ဖို့မှတ်တမ်းတာကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံရောက်နေတာကြာမြင့်နေပြီးတရားမဝင်နေထိုင်မှုကြောင့်ဖမ်းဆီးခံခဲ့ရတဲ့ကိုဟိမင်းလက်ကအလုပ်လာလုပ်မဲ့သူတွေအသတိရှိကြဖို့ခုလိုပြောပြပါတယ
်။ဟိုအားလုံးကျွန်တော်ဆက်သားလေးကိုကျွန်တော်ပြောပြပြောခဲ့ပါတယ်။ဘယ်လိုဘယ်လိုကြောင့်ကျွန်တော်မိတယ်ပေါ့။အခုကပွဲသားလေးကလိမ့်ပြီးတော့ခေါ်ကြတယ်။ပြီးတော့အိုက်စာကိုမတရားဖြတ်တယ်။ဟိုအာမခံပြီးတော့ပို့ပေးမယ်ဟိုရောက်ရင်ဟိုရောက်အထိပို့ပေးမယ်လမ်းမှမီးတယ်။အဲ့တော့ဗမာလေးကဒီမှာစိတ်တွေဖြစ်နေတော့ကြောက်ပြီးတော့ထွက်ကြတယ်။လောကနားမလဲသူတွေခံရတာပေါ့။အဲ့ဒါပွဲသားတွေလုပ်နေတာ။ပွဲသားနဲ့ထိုင်းရလူတွေနဲ့ပေါင်းပြီးတော့လုပ်ကြတာပေါ့။ဗမာချစ်ချစ်လုပ်ကြဖြစ်ပါတယ်
။ပြန်လာသူတွေတဲ့ကိုဗစ်ကာကွယ်ဆေးမထိုးရသေးသူတွေကိုကော့တောင်းမြို့ကကိုဗစ်စောင့်ကြည့်စင်တာမှာထားပြီးမှပြန်ပို့ပေးမယ်လို့ကော့တောင်းဒေသတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်တတရလိုင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံမှာနေဆက်ဒေသတွေကနေသူ့နိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူတွေကိုမပြတ်စောင့်ကြည့်ဖမ်းဆီးမှုတွေလုပ်နေပေမဲ့မြန်မာပြည်တွင်းမှာအခက်အခဲမျိုးမျိုးကြောင့်နေဆက်ကတဆင့်ထိုင်းနိုင်ငံနဲ့ရွှေ့ပြောင်းသွားလာနေသူတွေတနည်းတခြားတိုးလာနေတယ်လို့ရွှေ့ပြောင်းအလို့သမားကြီးဆောင်ရွက်နေသူတွေကပြောပါရခင်ဗျာ။